21 ရာစုပင်လုံးပြည်တော်စုငင်းငယ်ညီလာခံပထမအကြော်ဟာဒီကနေ့ပဲပြီးဆုံးသွားခဲ့ပါပြီဒုတိယအကြော်ညီလာခံကိုတော့နောက်6လအကြာမှာကျင်းပဖို့ရှိပြီးတော့ဒီကြားထဲမှာတော့မြို့သားအစ်စ်နိုင်ငံကြီးဆွေးနွေးပွဲတွေပြုလုပ်သွားမှာဖြစ်ပါတယ်အခုညီလာခံအတွင်းတင်ပြချက်တွေဟာဖွင့်ဖွင့်လင်းလင်းရှိသလိုအပြန်အလှန်ဝေဖန်မှုတွေလည်းရှိခဲ့တာပါဒါပေမဲ့လည်းငင်းငယ်ကြီးအတွက်ရှိနေတဲ့ပြဿနာတွေကိုဖြေရှင်းဖို့အစိုးရအနေနဲ့ရှေ့ကပဲဖြစ်ဖြစ်နောက်ကပဲဖြစ်ဖြစ်ရက်တီပြီးဖေးမလက်တွဲဆောင်ရွက်သွားပါမယ်လို့ဒေါအောင်ဆန်းစုကြည်ကကတိပေးသွားပါတယ်နေပြည်တော်ငင်းငယ်ကြီးညီလာခံမှာရောက်နေတဲ့ကိုသားညုံကသတင်းပေးပို့ထားပါတယ်ခင်ဗျာ
လေတာချင်းပါတဲ့ဒီပြည်အောင်စုငင်းငယ်ရေးညီလာခံတွင်းမှာတော့အစိုးရတက်မတော်နိုင်ငံရေးပါတီတွေနောက်ပြီးတိုင်းနာလနဲ့ကန်ဖွဲ့စည်းတီးတီးကသူတို့ရဲ့ငင်းငယ်ရေးနဲ့ပတ်သက်တဲ့ယက်တီချက်သဘောထားတွေကိုပို့နေနေမယ်စာတမ်းတွေတင်သွင်းဆွေးနွေးသွားတာတွေ့ရပါတယ်ဒီနေရာမှာတက်မတော်နဲ့တိုင်းနာလနဲ့ကန်ဖွဲ့စည်းတွေကြားမှာငင်းငယ်ရေးနဲ့ပတ်သက်လို့သူတို့ရဲ့ယက်တီချက်သဘောထားတွေကအတော်လေးကွဲလွဲနေတာမို့လို့စိုးရိမ်မှုတွေလည်းပေါ်ထွက်ခဲ့ပါတယ်ဒါပေမဲ့လည်းပြဿနာကိုစိုးရိမ်စရာမလိုဘဲနဲ့ပြဿနာကိုရှောင်နာအောင်မှစိုးရိမ်စရာကောင်းတယ်ဆိုပြီးတော့နိုင်ငံတော်ရဲ့တိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်ကအပိတ်မေခွန်းနဲ့မှထည့်သွင်းပြောဆိုသွားပါတယ်
အခုပြောသွားတဲ့အချိန်မှာပုံဝင်နေနေဝေဘာနာရဲ့တိုက်ခိုက်တာတွေလည်းပါသွားပါတယ်။ဒီကိုယ်ကျင်းရဲ့မှာသူကလည်းဒါဒီလိုဖြစ်တာဟာဘာမှကြောက်ကြမဖြစ်ဘူးလို့သူကဒီလိုပဲယုံကြည်ပါတယ်။အစိုးရကမဖြစ်ပါဘူး။ပြဿနာကိုစိုးရိမ်ကြမဖြစ်ပါဘူး။ပြဿနာမရှိအောင်ဆောင်နာတော့ဆောင်နေရတာကဒါသာသာစိုးရိမ်ကြဖြစ်ပါတယ်။ဒါမှမဟုတ်တတိယရှိနေကျွန်တော်ဒီပြဿနာကိုရင်ဆိုင်မယ်ဖြေရှင်းနိုင်တဲ့အရေးချင်းတွေကိုကျွန်တော်တို့မွေးထုတ်မယ်ကျွန်တော်တို့အခုလက်ကဲပြတော့တူဦးကိုတူကူညီမယ်ဖေးမမယ်တူဦးရဲ့အမြင်ကိုတူကလေးစားမယ်နားထောင်မယ်သဘောချင်းမတိုက်ဆိုင်ရင်တောင်မှဘာကြောင့်မတိုက်ဆိုင်တဲ့သဘောကိုသိနေတာလဲဆိုတာကိုစဉ်းစားဒါမှကျွန်တော်တို့အားလုံးကညီညီမျက်နဲ့ဆက်ပြီးတော့လူချင်းနဲ့ညီတိုင်းပန်းတိုင်းကိုရောက်သွားနေမှာဖြစ်ပါတယ်
အတိတ်ရဲ့စီမံမှုကိုခံမဲ့စားအနာဂတ်ကိုစီမံကြဖို့နဲ့မတူညီချက်တွေကိုအပြန်အလှန်လေးစားကြအဖြစ်ငင်းငယ်ရေးပန်းတိုင်းကိုရောက်သွားနိုင်မယ်လို့ဒေါက်ဆာဆုကြည်ကပြောခဲ့ပါတယ်အခုဒီ21ရာစုပင်လုံးညီလာခံစနစ်ချက်တွေအားလုံးကိုနိုင်ငံပိုင်ပြည်ထောင်စုတွေကလည်းဒါရိုက်ထုတ်လွှင့်ခဲ့တာပါဒါဟာပြည်သူတွေအနေနဲ့ငင်းငယ်ရေးဖြစ်စဉ်ဟာဘလောက်ထိခက်ခဲလဲဆိုတာကိုသိနိုင်အောင်လို့နဲ့ဘယ်သူတွေကပြည်သူတွေအပေါ်မှာစေတနာထားတယ်ဆိုတာကိုပြည်သူတွေကိုယ်တိုင်ဆုံးဖြတ်နိုင်ဖို့ဖြစ်တယ်လို့ဒေါက်ဆာဆုကြည်ကပြောခဲ့ပါတယ်အခုဒီစနစ်ဘွဲအတွင်းဖက်ရယ်နဲ့ပတ်သက်လို့ယူဆပျော်စုတက်မတော်ဖွဲ့စည်းမှုအယူဆတွေမှာတက်မတော်နဲ့တိုင်းသားတွေကြားနောက်တိုင်းသားချင်းချင်းကြားမှာလည်းအတော်လေးမတူကိုယ်လဲချက်တွေရှိခဲ့ပါတယ်။ဒါအပြင်ညီညာရေးလုပ်ငန်းစဉ်ရှစ်ဆက်အကောင့်ထဲပေါ်ရေးပိုင်းမှာလည်းအခက်အခဲတွေရှိနေပါတယ်။ရှစ်တလဝင်းကျင်မှာကျင်းပတော့မဲ့မျိုးသားအဆက်နိုင်ငံရေးစနစ်ဘွဲတွေကိုတက်ရောက်နိုင်ဖို့ဒီ NCA နိုင်ငံလုံးဆိုင်ရာပြစ်ခတ်ရစေးစာချုပ်ကိုလက်မှတ်ထိုးရမယ်လို့တက်ဖက်ကလူလာတဲ့သဘောမှာတွေ့ရပါတယ်။ NCA လက်မှတ်မထိုးထားတဲ့တိုင်းသားတွေဘက်ကတော့ဒါကိုချိန်ဆနေကြတော့မှသူတို့ဘက်ကလူလာချက်တွေကိုတောက်ဆူထားတဲ့အကြောင်း SCA လက်မှတ်ထိုးအဖွဲ့မှာမပါတဲ့ရှမ်းပြည်မြောက်ပိုင်းဒီရှမ်းပြည်တိုးတက်ရေးပါတီ SSC ရဲ့ဒုတိယဥက္ကဋ္ဌစက်ကွန်ဆိုင်က VOA ကိုပြောပါတယ
်ဒီလိုပြစ်ခတ်ရစရေးအစိုးရအကြေညာပေးဖို့ပြီးရင်တစ်ချက်တည်းကျွန်တော်တို့တိုင်းသားလက်မှတ်မထိုးရတဲ့တိုင်းသားတွေလည်းနဲ့ပြီးရင်အတိုင်းသားအားလုံးပေါ့ကျင်ညာမယ်ဒါတစ်ချက်နော်နောက်ပြီးတော့ကျွန်တော်တို့အရေးကြီးဆုံးကအားလုံးပါဝင်နိုင်ရေးနော်အားလုံးပါဝင်နိုင်ရေး NCA ရဲ့အပိုက်33ပေါ့ဒါ33ပဲရှိတယ်လေအဲအလုံးပါဝင်နိုင်ရေးအတိုင်းအဲ့တိုင်းလုပ်ဖို့ဆိုတော့နှစ်ဖွဲ့သုံးဖွဲ့ကိုကြံထားခြင်းအပြင်ပြည်တွင်းစီမီးကိုမီးခဲပြဖုံးတို့လို့ဖြစ်တယ်လေကြီးမိုးကြီးလေတွေပဲတိုက်လာရင်ဒီမီးပွားကလေးကတော်မီးကြီးဖြစ်လောက်သွားနိုင်တယ်ဒါမှမဟုတ်ကျွန်တော်တို့ပြောတာပါငင်းညာရင်ညင်းတပီလို့ပြစ်ခတ်ရဆေးရေးဆိုတဲ့ဂုံနဲ့ဒရက်နဲ့ညီဖို့လိုတယ်နော်အဲ့ဒါမှတန်ရင်ကျွန်တော်ကဂုံရှိရှိတက်ခါရှိရှိအားလုံးနှစ်ဖက်စလုံးပေါ့နော်အစိုးရနဲ့ကျွန်တော်တို့ကလည်းဒီတန်းတူမြတ်တာဆိုတာနဲ့ကျွန်တော်တို့လုံနိုင်ပါလိမ့်မယ်ဟုတ်လား
အခုအမျိုးသားအဆင့်နိုင်ငံရေးဆွေးနွေးပွဲတွေမတိုင်ခင်မှာအစီအလက်မှာထိုးနိုင်မယ့်အနေအထားရှိကြ
အဲ့ဒါကိုကျွန်တော်ဆွေးနွေးမယ်ဆက်ဆွေးနွေးမယ်ဆက်ဆွေးနွေးပြီးတော့မှကျွန်တော်တို့စူးစမ်းပါမယ်သူတို့လိုချင်တဲ့အပိုင်းကိုလည်းကျွန်တော်တို့ပြစ်ပယ်မထားပါဘူးကျွန်တော်လည်းစဉ်းစားပါမယ်ကျွန်တော်လည်းညှိနှိုင်းပါကျွန်တော်တို့လိုချင်တဲ့အပိုင်းကိုလည်းသူတို့ပြစ်ပယ်မထားဘဲနဲ့အပြန်အလှန်ပေါ့နော်ကျွန်တော်တို့တန်းတူမြတ်တာဆိုတာနဲ့ဆက်လက်ဆွေးနွေးတော့ဖို့ကျွန်တော်မျှော်လင့်ပါတယ်
ဒေါက်ဆာဆူကြည်ကတော့အခု21ရာစုပင်လုံးညီလာခံဟာငင်းငယ်ကြီးဖြစ်စဉ်ရဲ့အစိတ်ပိုင်းတရဖြစ်တယ်လို့ပြောပါတယ်။ငင်းငယ်ကြီးလုပ်ငန်းစဉ်ကိုလည်း3နှစ်ကနေပြီးတော့9နှစ်ထိလှုပ်သွားဖို့ရည်မှန်းထားကြတာပါ။လေးလာစုအချို့ကတော့ငင်းငယ်ကြီးဖြစ်စဉ်တစ်ခုလုံးအောင်မြင်ဖို့ဆိုရင်တော့ဒီထက်အချိန်ယူရနိုင်တယ်လို့ခန့်မှန်းကြပါတယ်။ဘာဖြစ်ဖြစ်ဒီညီလာခံရဲ့ရလဒ်မှာတော့မတူကောလိပ်ချက်တွေကိုပြုဝင်လေးလေးနဲ့အပြန်အလှန်သိခွင့်ရလိုက်ကြလို့ပဲငင်းငယ်ကြီးလုပ်ငန်းစဉ်ဟာခက်ခဲပြီးတော့အပြန်အလှန်ယုံကြည်နားလည်မှုတွေလိုအပ်နေကြတော့မယ်ဆိုတာကိုလည်းတွေ့လိုက်ကြရပါတယ်ခင်ဗျာ။ကျွန်တော်တားညူပါမိဘလိုကနေပြီးတော့သတင်းပေးပို့ပါတယ်